လွန်ခဲ့တဲ့သမရရွေးကောက်ပွဲမှာမဲမတမာမှုတွေရှိကောင်းရှိနိုင်ခဲ့တယ်ဆိုတဲ့အထောက်ထားမဲ့ဆွဆဲချက်တွေကိုရွေးကောက်ခံသမရဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာထပ်မံပြောဆိုလိုက်ပါတယ်။သူ့အနေနဲ့သမရရွေးချယ်ရေးအဖွဲ့ Electoral College ရဲ့ဒီမဲတွေအပြတ်တက်အနိုင်ရခဲ့တဲ့အပြင်နိုင်ငံတော်ကတန်းနဲ့ချီတဲ့တရားမဝင်မဲတွေကိုပြန်နှုတ်ရင်ထောက်ခံမဲစုစုပေါင်း Popular Vote မှာလဲ Hillary Clinton ကိုသူပဲအနိုင်ရနိုင်တယ်ဆိုပြီးတော့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။ဒီလိုရေးပြီး၄နာရီအကြာမှာဒီနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲအတွင်းသူ Hillary Clinton ကိုရှုံးနေခဲ့တဲ့ Virginia, New Hampshire နဲ့ California ပြည်နယ်တွေကရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်လိုက်ပါတယ်။ Green Party ကိုယ်စားလှယ် Jay Stein ကဒီ Trump ကပ်ပြီးတော့အနိုင်ရခဲ့တဲ့ Wisconsin ပြည်နယ်မှာမဲပြန်ရွေးတွက်ဖို့တောင်းဆိုထားတာကို Trump ကစောစောပိုင်းကဝေဖန်ခဲ့ပါတယ်။ဒီလိုမဲပြန်ရေးဖို့တောင်းဆိုတာကို Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးမှူးတွေကလည်းပူးပေါင်းထောက်ခံထားပါတယ်။ရွေးကောက်ပွဲမဲပေးတဲ့လုပ်ငန်းစဉ်တွေမှာမှားယွင်းမှုတွေရှိတယ်လို့ရွေးကောက်ပွဲမှတိုင်ခင်ရက်တွေအတွင်း Donald Trump ကပုံမှန်ပြောဆိုခဲ့ပေမဲ့အထောက်အထားနဲ့ပြောဆိုနိုင်ခဲ့ခြင်းတော့မရှိပါဘူး။အခုဒီ Green Party ကိုယ်စားလှယ် Jay Stein ပြောဆိုခဲ့တယ်လို့ Wisconsin ၊ဒါမှမဟုတ် Pennsylvania နဲ့ Michigan ပြည်နယ်တွေမှာမဲရီပြန်ပြီးတော့ရေးတွက်မယ်ဆိုရင်လေ Trump အနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ပေါ်တက်ရောက်မှုရှိမဲ့ပုံမတွေ့ရပါဘူး။နိုင်ငံတော်ရဲ့မဲတွေမှာ Hillary Clinton ထက်နှစ်သန်းကျော်ယော်နေခဲ့ပေမဲ့သမရရွေးချယ်ရေးကိုယ်စားလှယ်တွေရဲ့မဲတွေကိုအများစုရထားတဲ့အတွက် Donald Trump ဟာလာမယ့်ဇန်နဝါရီလမှာသမရအဖြစ်ကျန်းသစ်စာချိန်ဆမှာဖြစ်ပါရခင်ဗျာ။